ရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာအမောပန်းဖြစ်ကြပါရဲ့နော်ဗီအမေရိကန်တိုင်း2018ခုနှစ်စက်တင်ဘာလ29ရက်ဇန်နဝါရီညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဝါရှင်တန်ဒီစီမြို့တော်ကနေလိုင်းနိုမီတာ1925လို့ရတယ်တိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းပါဒီညနေနားဆင်မဲ့သတင်းတွေမှာတော့အမေရိကန်တရားရုံးချုပ်တရားသူရေးဖြည့်ရတာခံထားတဲ့တရားသူရေးနဲ့သူဆက်ရသက်ရွယ်ကလိမ့်မိုင်းဆိုင်ရာအနိုင်ကျင့်တာခံရတယ်လို့ဆွဆွထားတဲ့အမျိုးသမီးတို့ဒီနေ့ဆက်လွတ်တော်ကျမ်းစာဝင်မှာဖတ်ဆိုမှာဖြစ်ပါတယ်။ UN နဲ့အမေရိကန်ရဲ့စီးပွားပိတ်ဆို့တံခါးမှုအသစ်တွေကိုရှောင်ရှားကျင်နေဆိုရင်ဆွေးနွေးမှုတွေပြန်လည်ရမှာဖြစ်တဲ့အကြောင်းအမေရိကန်သမ္မတကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ပြည်တိပကအတွင်းလူအခွင့်အရေးချိုးဖောက်မှုတွေကိုလူမျိုးရုံးတပ်ဖြတ်မှုအဖြစ်သတ်မှတ်တင်တယ်လို့အမေရိကန်လွှတ်တော်အမတ်တချို့ကတိုက်တွန်းနေတဲ့သတင်းနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူတွေရခိုင်ပြည်နယ်ထဲပြန်လာရေးလုပ်ငန်းစဉ်နှောင့်နှေးရတာဟာမြန်မာအစိုးရကြောင့်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကနယူးယောက်မြို့မှာပြောပါတယ်မြန်မာအစိုးရတာဝန်ရှိသူဘက်ကဘယ်လိုတုံ့ပြန်ပါသလဲ
ဒီဘင်္ဂလားဒေ့ရှ်ဘက်ကိုပြန်တော့ထွက်သွားတဲ့ဒုက္ခသည်တွေကိုဆက်ရှိပြန်လည်ခံမယ်ဆိုတာလည်းကြေညာထားတယ်ကမ္ဘာကိုကျန်လက်ခံမဲ့အစီအစဉ်တွေကိုလည်းကျွန်တော်တို့လုံဆောင်ရမယ့် step တိုင်းကိုကျွန်တော်တို့ကသွားနေတယ်ကျွန်တော်နိုင်ငံက
လူငယ်ရေးဝန်ကြီးဒေါက်တာဝင်းညက်အေးပြောကြားသွားတာပါဒီအကြောင်းသတင်းတွေပြီးမှတင်ဆက်ဖို့ရှိပါတယ်ရှမ်းပြည်နယ်ထဲမှာတော့ UWSA ဝါတပ်ဖွဲ့ကခရီးရန်သင်းအုပ်ဆရာတချို့ကိုဖမ်းဆီးထားတဲ့သတင်းကိုလည်းတင်ပြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါဦးခင်ဗျာ
အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်အမည်စရင်တင်သွင်းခံထားတဲ့ဘက်ကာဗန်နိုနဲ့သူဆက်ချုပ်တဲ့အရွယ်ကလိမ့်မိုင်းဆိုင်ရာအနိုင်ကျင့်တာခံခဲ့ရတယ်လို့ဆွဆွဲထားတဲ့အမျိုးသမီးကိုဒီနေ့ထက်လွတ်တော်ကျန်းသာဝဲမှာတီးခြားစီထွက်ဆိုကြမှာဖြစ်ပါတယ်။ထထန်းကျောင်းသားဘွားကပါတီဝဲတစ်ခုမှာအနိုင်ကျင့်ခံခဲ့ရတဲ့အကြောင်းဆွဆွဲထားတဲ့ Christine Blessed Ford ကတော့သူကြုံခဲ့ရတာတွေကိုထွက်ဆိုသွားမှာပါ။ကျန်းသာဝဲမှာအဖွဲ့စကားပြောဖို့ပြင်ဆင်ထားတဲ့စာသားတွေကိုမနေ့နောက်မိုင်းကကြိုတင်ထုတ်ပြန်ရမှာတော့1982ခုနှစ်နွေရာသီမှာတော့မူးနေတဲ့ကာဗန်နော့နဲ့ရောက်ကြလိမ့်တယ်ရဲ့တူဖြစ်တဲ့မတ်ချက်တိုကသူ့ကိုခန်းတစ်ခုနဲ့တွန်းသွင်းပြီးတကားပိတ်အနိုင်ကျင့်ခဲ့တဲ့အကြောင်းဆွဆွဲထားပါတယ်။ဖြစ်ဖြစ်နဲ့ပတ်သက်လို့ကြောက်လဲကြောက်ရှက်လဲရှက်တဲ့အတွက်ဘယ်သူ့ကိုမှပြောမပြခဲ့ပဲနောက်ပိုင်းနှစ်တော့ကြာကျမ်းမာရေးကုသမှုခံယူချင်းတဲ့အချိန်နဲ့ခင်မုန်းဖြစ်သူတို့ကိုထုတ်ဖော်ပြောဆိုခဲ့တဲ့အကြောင်းလည်းဖော်ပြထားတာပါ။တယ်လို့တော့တရားရေးကော်မတီရှင်းမှောက်တရားထွက်ဆိုမဲ့တရားစီရင်ကာဗန်နော့ကလည်းကျန်းနာဝယ်အဖွဲ့စကားပြောဖို့ပြင်ဆင်ထားတဲ့စာသားတွေကိုကြိုတင်ထုတ်ပြန်ထားပါတယ်။လိမ့်မိုင်းဆိုင်ရာအနိုင်ကျင့်ခဲ့ကြောင်းဖို့တပြင်တခြားအမျိုးသမီးရဲ့ဆွဆွဲချက်တွေအားလုံးကိုတော့တရားစီရင်ကာဗန်နော့ကအပြင်းထန်ငြင်းဆန်ထားပြီးအမေရိကန်တရားရေးစနစ်မှာအမြင့်ဆုံးအာဏာပိုင်ဖွဲ့စည်းဖြစ်တဲ့တရားရုံးချုပ်တရားစီရင်တူဦးဖြစ်အတူပြုခန့်အပ်ရေးကျန်းနာနေချိန်မှာပုတ်ကူရီတက်ခတ်မှုတွေဖြစ်နေတုံ့ပြန်ပြောဆိုခဲ့တာပါ။ပုခုရီတက်ခတ်မှုတွေကအောင်မြင်မှုရသွားခဲ့မယ်ဆိုရင်တိုင်းပြည်အကျိုးတည်ဖို့လူကြတဲ့လူပေါင်းစုကောင်းတွေအတွက်စိတ်ပျက်စရာအခြေအနေဖြစ်လာနိုင်ကြောင်းလည်းပြောဆိုသွားခဲ့တယ်လို့သူ့အနေနဲ့အနောက်ရှက်တွေကိုရင်ဆိုင်သွားမှဖြစ်ပြီးတရားရုံးချုပ်တရားသူကြီးတူဖြစ်အဆိုပြုခံထားရတာကိုလည်းအလျှော့ပေးမှာမဟုတ်တဲ့အကြောင်းတရားသူကြီးကဗန်နော့ကပြောဆိုထားပါတယ်
။အမေရိကန်ရဲ့စီးပွားရေးအရတန်ခတ်ပိတ်ဆို့မှုအသစ်တစ်ကြော်ထတ်ချမဲ့ရေးကိုအီရန်အနေနဲ့ရှောင်ရှားလိုတယ်ဆိုရင်တော့ပြန်လာပြီးဆွေးနွေးဖို့လိုတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။အီရန်ဘက်ကနျူကလ িয়ার အစီအစဉ်တွေကိုဆွန့်လွတ်ပြီးအပြန်အလှန်အပြင်စီးပွားရေးအရတန်ခတ်ပိတ်ဆို့မှုကိုဖယ်ရှားပေးဖို့သဘောတူထားတဲ့ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်တို့ရဲ့2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်လိုက်တဲ့သူ့ရဲ့ဆုံးဖြတ်ချက်အပေါ်မှာလည်းသမ္မတထရန့်ကမနေ့ပုတ်ထုနေ့ကကာကွယ်ပြောဆိုသွားပါတယ်။မနေ့ပုတ်ထုနေ့နယူးယောက်မြို့မှာသတင်းထောက်တွေကိုသမ္မတကပြောဆိုခဲ့တာပါ။အီရန်အနေနဲ့ငွေကြေးဖောင်းပွားမှုနဲ့အကြီးအကျယ်ရင်ဆိုင်နေရပြီးသူတို့ငွေကြေးကလည်းတန်ဖိုးမရှိတော့ဘူးအားလုံးကမှားနေတယ်လို့အမေရိကန်ကောင်ဆောင်ကပြောဆိုပါတယ်အနေအထားတစ်ခုမှာတော့သူတို့အနေနဲ့လာပြီးတခုခုဆောင်ရွက်လို့ရနိုင်မလားဆိုတာကိုပြောမယ်လို့သူယူဆတဲ့အကြောင်းနဲ့သူ့အနေနဲ့ကတော့အီရန်တို့ကိုနျူကလ িয়ার လက်နက်တွေမပိုင်စေလိုတာသာဖြစ်တယ်လို့သမ္မတထရန့်ကပြောဆိုပါတယ်ဗုဒ္ဓနည်းအစောပိုင်းကုလသမဂ္ဂလုံခြုံရေးကောင်စီရဲ့သဘာပတိအဖြစ်သမ္မတထရန့်ဆောင်ရွက်တဲ့အချိန်မှာလဲနျူကလ িয়ার မပြန့်ပွားရေးကိုအဓိကသုံးပြီးအီရန်အပေါ်မှာဝေဖန်ခဲ့ပါတယ်။ อิหร่านสุยาหาอาจารย์ภาวะดีๆกูทอดปั่นนี่แหละกะบ่าอู้ส่องနိုင်ငံတစ်ခုဖြစ်တယ်လို့လဲအမေရိကန်သမ္မတကဆွဆွဲပါတယ်2009ခုနှစ်နျူကလ িয়ার
အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရားရုံးချုပ်တရားသူကြီးဖြစ်အမျိုးစင်းတင်သွင်းခံထားတဲ့ဘရက်ကာဗနောနဲ့သူဆက်ချက်သက်ရွာလိမ်မဲဆိုင်ရာနှင်းကျင်းတာခံရတယ်လို့ဆွဆွဲထားတဲ့ဒေါက်တာခရစ်စတင်ဘလက်စီဖိုတို့တရားစီထွက်ဆိုလို့လည်းစီစဉ်ထားတာပါဒုတိယရှင်နေချုပ်ရော့ဇန်စတိုင်းဟာအထူးစုံစမ်းစစ်ဆေးရေးမှုရောဘမူလာရဲ့ရုရှားအရေးစုံစမ်းမှုကိုကြီးကြပ်ရသူဖြစ်တဲ့အတွက်သမ္မတ
ကိုကြံစည်ခဲ့တယ်လို့ဆွဆွဲခန့်ထားရတဲ့အမျိုးသားနှစ်ဦးတည်းကတဦးဟာဆိုရင်အမြင့်ဆုံးဂုံပြုခံထားရတဲ့ရုရှားစစ်တပ်ထောက်လှမ်းရေးတပ်ဖွဲ့ဝင်ဖြစ်တယ်လို့ပြည်ထောင်စုစံစမ်းဖော်ထုတ်သတင်းရေးသားတဲ့သတင်းတော်အဖွဲ့တစ်ခုကဖော်ထုတ်လိုက်ပါတယ်။ ဒီတိုင်းနိုင်ငံဆယ်ဗယ်ရီမြို့မှာပြီးခဲ့တဲ့မတ်လအတွင်းစာဂိတ်စကရီပယ်နဲ့တမိဖြစ်သူယူလီယာတို့နိုဗိုချုပ်ဓာတ်တုအစိတ်နဲ့လုံးကျန်တပ်ဖြတ်ဖို့ဂျိုးပန်ခဲ့မှုနဲ့ရုရှားနိုင်ငံသားနှစ်ဦးဖြစ်တဲ့အလက်ဇန်ဒါပီထရော့နဲ့ရူစလန်ဘိုရှီရော့ဒိုကိုဗီတင်ဆိုရာရှိနေတွေကဆွဲချက်တင်ထားတာပါ။ဒီကဘိုရှီရော့ဆိုသူကအမှန်မှာဘိုမှုကြီးအန်တိုလီ ချက်ပီကဖြစ်ပြီး2014ခုနှစ်တုန်းကရုရှားရဲ့အမြင့်ဆုံးဂုံပြုစုဖြစ်တဲ့ရုရှားပြည်ထောင်စုရဲ့တရဲကောင်းစုချင်းမြင့်ခံထားသူဖြစ်တယ်လို့စုံစမ်းဖော်ထုတ်တဲ့ဘယ်လင်ကက်ဝက်ဘ်ဆိုက်မှာမနေ့ပုံထုနေ့ကဖော်ပြတာဖြစ်ပါတယ်။လုံခြံမှုစူးစမ်းခဲ့သူတွေဆိုတမ်းမြရှိထားသူတွေကအစိတ်ခက်ခံရမှုမတိုင်ခင်နှစ်ရက်အလိုကမှလန်ဒန်မြို့တော်ဂက်ဝစ်၄စိတ်ကိုရောက်ရှိလာခဲ့ကြတာ ယုံကြည်ကင်မရာတွေကနေခြေရာကောက်နိုင်ခဲ့တာဖြစ်ပါတယ်။အဲ့ဒီအမျိုးသားနှစ်ဦးကအခင်းဖြစ်တဲ့ညနေမှာပဲဟီဒရိုလေဆိပ်ကနေရုရှားကိုပြန်သွားခဲ့တာပါ။ဘိုရှီရော့နဲ့ပီထရိုတို့ကတော့တိုက်ခိုက်မှုနဲ့မျက်ကွယ်မှာဆွဲချက်တင်ထားပါတယ်။တိုက်ခိုက်ခံခဲ့ရတဲ့စကရစ်ပယ်နဲ့သမီးဖြစ်သူတို့ကတော့ပြန်လည်သက်သာကောင်းမွန်လာခဲ့ပြီဖြစ်ပေမဲ့အဲ့ဒီအစိတ်တွေပါတဲ့ဆုံ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 1556နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဟွန်းနဲ့ဒုတိယကြိမ်ထိပ်သီးတွေ့ဆုံမှုအမေရိကန်ဆိုတာတာဝန်ရှိသူတွေစီစဉ်နေပြီးအသေးစိတ်ကိုမချခင်ကြေညာမယ့်အကြောင်းသမ္မတတော်နဲ့ထွန်းကပြောလိုက်ပါတယ်မြောက်ကိုရီးယားကောင်ဆောင်နဲ့မချခင်ထပ်မံတွေ့ဆုံမှုရှိတဲ့အကြောင်းနယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံမှာသတင်းတောက်တွေကိုသမ္မတထွန်းမနေ့တုန်းကပဲပြောလိုက်တာပါမနေ့စောပိုင်းမှာပဲနိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကလည်းနောက်တစ်ကြိမ်ထိပ်သီးဆွေးနွေးပွဲအောက်တိုဘာလနောက်ပိုင်းလောက်မှာဖြစ်နိုင်တဲ့အကြောင်းပြောဆိုထားပါတယ်မြောက်ကိုရီးယားနျူကလ িয়ার ရေးနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်တွေကိုဝန်ကြီးပွန်ပီယိုဒီနေ့အစီရင်ခံမှုလဲ စီစဉ်ထားတာပါဆွေးနွေးပွဲအတွက်အချိန်နေကောင်းနေပေါ်ပေါက်လာစေဖို့နဲ့ထိတိထွတ်ဆင်ရမှာတက်နိုင်မြအောင်မြင်မှုရအောင်အမေရိကန်ကကြိုးစားပန်းစားဆောင်နေတဲ့အကြောင်းနဲ့အောက်တိုဘာလဒါမှမဟုတ်ရင်လည်းအောက်တိုဘာလနှောင်းပိုင်းလောက်မှာထိတိထွတ်ဆင်ပွဲဖြစ်နိုင်တဲ့အကြောင်းလဲဝန်ကြီးပွန်ပေယိုကအမေရိကန်ရုပ်သံ CBS ကိုပြောဆိုထားပါတယ်။သမ္မတ်ထရန့်ကတော့ကုလသမဂ္ဂထရီညီလာခံကျင်းပနေတဲ့နယူးယောက်မြို့မှာသတင်းစာရှင်းလင်းပွဲအတွင်းမြောက်ကိုရီးယားရဲ့နျူကလ িয়ার ဖြစ်စေအစီအစဉ်နဲ့ပတ်သက်လို့အချိန်သတ်မှတ်ချက်မထားတဲ့အကြောင်းမနေ့တုန်းကပဲပြောဆိုခဲ့တာပါ
။ချင်းပဖို့ရှိနေတဲ့အမေရိကန်ရွေးကောက်ပွဲတွေအပေါ်တရုတ်ဆွေရကဝင်ရောက်နှောက်ယှက်နေတယ်ဆိုတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆွတ်ဆွဲချက်ကိုတရုတ်ဘက်ကညှင်းဆိုလိုက်ပါတယ်။တရုတ်မီဒီယာတချို့ကတော့အခြေမြစ်မရှိတဲ့ပြောဆိုချက်သဘောမျိုးဖော်ပြနေကြသလိုတချို့ကတော့စီယုံရေးဗျူဟာလို့မှတ်ချက်ပေးကြပါတယ်။မနေ့ဗုဒ္ဓဟူးနေ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးအတွင်းအမေရိကန်သမ္မတကမကြုံစဘူးလူသိရှင်ကြားဆွဆွဲလိုက်တာပါတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကတရုတ်တို့ကဗေနိုင်ငံရဲ့ပြည်တွင်းရေးကိုမှဝင်ရောက်ဆွဖက်တာမရှိဘူးလို့ဆိုပြီးခက်မြန်မြန်ညှင်းချက်ထုတ်တုံ့ပြန်ပါတယ်ဒီကနေ့ခြားသာပရီနေ့ဘေကျင်းမြို့တော်မှာပုံမှန်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာလည်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂမ်ရှောင်းကဒီမှတ်ချက်ကိုထင်ဟပ်ပြောပါတယ်တခြားနိုင်ငံတည်းရဲ့ပြည်တွင်းရေးကိုဘယ်နိုင်ငံကအဆွတ်ဖက်ဆုံးလဲဆိုတာကိုနိုင်ငံတကာအတိုင်းအဝိုင်းကသိကြပါတယ်လို့လည်းတရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရကပြောဆိုသွားပါတယ်။အမေရိကန်အနေနဲ့တရုတ်အပေါ်မပြီးနိုင်မစီးနိုင်ဝေဖန်စော်ကားနေတာတွေကိုရပ်ဖို့ပြောချင်တယ်လို့လည်းတရုတ်နိုင်ငံသားဌာနပြောခွင့်ရကပြောပါတယ်။နှစ်နိုင်ငံအကျိုးတူဆက်ဆံရေးကိုထိခိုက်စေတဲ့နှစ်နိုင်ငံပြည်သူတွေရဲ့အကျိုးစီးပွားကိုပျက်စီးစေတဲ့မမှန်မကန်စကားလုံးတွေမတုံ့နဲ့တော့လို့လည်းသူကပြောဆိုသွားပါတယ်ရှင်။
အမေရိကန်ပြည်အစိုးရနဲ့ဂျပန်နိုင်ငံတို့ကြားလွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက်နဲ့ပတ်သက်လို့ဆွေးနွေးညီနိုင်မှုသဘောတူလိုက်တာကြောင့်အမေရိကန်ကကုန်သွယ်ခွင့်နိုင်ငံတနေနိုင်ငံပေါ်သွင်းကုန်ကိုတုံ့ပြန်မှုတွေရှော့ပေါ်ပြင်းပြင်းအလားအလာတွေလည်းထွက်ပေါ်လာပါတယ်။နယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂနှစ်ပတ်လည်ထရီညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့မနေ့တုန်းကတီးတန့်တွေ့ဆုံပြီးကြေညာလိုက်တာပါ။အကြောင်းမျိုးမျိုးကြောင့်ကုန်သွယ်ရေးဆိုင်ရာဆက်စပ်ညီနိုင်မှုတွေလုပ်ဖို့ဂျပန်နိုင်ငံဘက်ကလိုလားနေတာနှစ်တော်ကြာရှိနေပြီ။ပြီအခုခါဆွေးနွေးမှုသဘောတူညီချက်ရရှိသွားခဲ့တဲ့အတွက်ဝမ်းမြောက်ကြောင်းနဲ့ကျေနပ်မှုရမယ့်အကျိုးရလဒ်တွေထွက်ပေါ်လာမယ်လို့မျှော်လင့်နေကြောင်းသမ္မတထရန့်ကပြောဆိုသွားပါတယ်။နိုင်ငံခေါင်းဆောင်တွေတွေ့ဆုံမှုပြီးအမေရိကန်သမ္မတအင်ပီရိုကထုတ်ပြန်တဲ့ကြေညာချက်မှာတော့ကွန်ဖြက်စီရည်နဲ့ဝန်ဆောင်မှုအပါအဝင်တခြားအရေးကြီးတဲ့ကဏ္ဍတွေနဲ့သက်ဆိုင်တဲ့နိုင်ငံကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေလှုပ်ထုတ်လုပ်နေတဲ့အညီဆောင်ရွက်ပြီးစီးရဲ့အခါအသေးစိတ်ဆွေးနွေးမှုတွေစတင်မယ်ကြောင်းပြောဆိုထားပါတယ်။
ငှက်ဖျားယောဂကာကွယ်ဆေးတိုးတက်မှုအပေါ်ဆဲဆူးနှစ်နဲ့ချီစိတ်တိုင်းမကျဖြစ်နေကြရကနေအခုတော့သူတေသနာမှုတွေကချင်းကပ်မှုအသစ်နဲ့တိုးတက်မှုတွေစပြီးတွေ့နေရပါပြီ။ကာကွယ်ဆေးအများစုကယောဂပိုးကြောင့်ဖြစ်တဲ့ယောဂရီကိုတိုက်ထုတ်နိုင်မဲ့ခန္ဓာကိုယ်ရဲ့ပရိပစ္စည်းတွေထုတ်လုပ်မှုကိုအတားအဆီးဖြစ်စေပါတယ်။အခုချင်းကပ်မှုအသစ်မှာတော့ကိုယ်ကံစွမ်းအားထုတ်လုပ်မှုတစ်ခုလုံးကိုစူးစီးရယူတာဖြစ်ပါတယ်။အောင်မြင်လာမယ်ဆိုရင်တော့အသေးအောင်ယောဂကိုယ်ခံအားကျဆင်းမှုကုသယောဂလိုမျိုးယောဂတွေကိုပါတိုက်ဖြတ်နိုင်မယ်နီးလန်းသည့်တည်းအပွင့်သွားစေနိုင်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့စီးရင်နေအရတော့နှစ်စဉ်ငှက်ဖျားယောဂကြောင့်တည်ဆုံရသူ၄သိန်းခွဲနီးပါးရှိနေတာပါ။ငှက်ဖျားယောဂပိုးကစီးရင်ပါလာတာကြောင့်ဖြစ်ပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာ။ VO ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VO ရဲ့ internet ဆာမျက်နှာ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်တည်းမှာပဲတိုက်ရိုက်နားဆင်နေပါတယ်ခင်ဗျာ။အခုတော့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုကြားမှာဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကအဖြစ်အပျက်တွေကိုလူမျိုးရင်းတုတ်တင်ရှင်းလင်းမှု genocide အဖြစ်ပြပြသားသားခေါ်ဆိုတတ်မှတ်ဖို့အမေရိကန်အောက်လွှတ်တော်ထိတ်တန်းလွှတ်တော်မှတချို့ကအမေရိကန်အစိုးရကိုတောင်းဆိုလိုက်ပါတယ်။စက်တဘာ26ရက်ဗုဒ္ဓနေ့ကအောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှကျင်းပတဲ့ကြားနာပွဲအတွင်းဝိုင်းရင်ကော်မတီဝင်လွှတ်တော်အမတ်တွေကအဲ့လိုတောင်းဆိုသွားတာပါ။ဒီအကြောင်းကိုကိုကျော်ကျော်သိန်းပြောပြမှာပါ
။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်တည်ခဲ့တာတွေနဲ့ပတ်သက်တဲ့အစီရင်ခံစာတစ်စောင်းကိုအမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်ပြီး2ရက်အကြာမှာပဲရိုဟင်ဂျာတွေအပေါ်လူမျိုးတုံးတုတ်တင်ရှင်လင်းမှု genocide against the burmese rohingya ဆိုတဲ့ခေါင်းစဉ်နဲ့ဂျာနာပွဲတရက်ကိုအောက်လူတော်နိုင်ငံသားရေးကော်မတီမှကျင်းပတာပါပြစ်ပစ်ခဲ့တဲ့ဂျင်နီရယ်ပေါ်ပြစ်တင်ရှုတ်ကြတာနဲ့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေကိုလူသားစာနာမှုအကူအညီတွေပေးတဲ့ပေါ်ကော်မတီဥက္ကဋ္ဌကအမေရိကန်အစိုးရကိုချီးကျူးပြောဆိုပေမဲ့ဒီထက်ပိုလှုပ်ဆောင်ဖို့တိုက်တွန်းတဲ့အပြင်ကျူးလွန်ခဲ့တာတွေဟာလူမျိုးတုံးသက်ပြတ်မှုဖြစ်တယ်ဆိုတာရှင်းပါတယ်လို့ပြောပြီးအမေရိကန်အစိုးရအနေနဲ့အဲ့ဒီအတိုင်းသတ်မှတ်ခေါ်ဆိုဖို့တောင်းဆိုပါတယ်
Making a formal determination of genocide must be the next step for the U.S. Defining these atrocities.
You don't have to move to even some American Suadre. Now look at me, Simpsi Avalime. These who don't yes, I'm going to get to Tara at some my yeha. Every look at the yes, hang down, look for it. Nangangal Ruth, the deep you me on it. Talk and move on, look at me, I'm a fake go eat you are.
Tidakarigo, Dudaru, or Julune, Yazumu, Lumio don't open Shinbu, you a genet, Julune, Yazumu, if ye. Nanganyaunji Mike Pompeo in a Damakosugo, Aludon Nanganyai Comedy Gar, Wajin Comedy Wing, Demogel Doma, Elio Angel Gale, Tonsuvare.
We should use our global stature to call this crime what it is, clearly a crime against humanity, and likely also genocide.
Pramazoni and the Kisago, Antisigo, Lotian Kantue, Kulatamagalo, Nikonsima, Megan Biranzun in a long saw, Losang Demare, Ailo Lomesa, Tamaraga, the Kabalon Shima, Antisigo, Taika, Piosuvare. The Yazumugo, Ludaru, or Sanchin, Chulone, Yazumu, Lumurun, Tapiamu, Lepina, and Esude, the Gay Pietare at Dai, Nameta, Kosovo, Genoria, Cabalon Sanya, and Etago, Aton Chatemare. I didn't know Akuna Song Panjatare, Ludarian Sana, Mu, Akuni, Yambongwe, Apiwa, Yashi, Nangaraya, Kaimare, Kadigo, Ya, on Logabame.
Sediman Sali, Tinilaniga, Tupiande, American in Jaitanaya, Yakadina, Tibia Sanya, seeing as Arema. Ludaru or Sanjin Julune Yazumu, Crimes Against Humanity, Tamamu, Lumudon Dogin Shinlimu, Genocide Ape, Pedagada Pobja, Yosu Tara Mabarebo, Ludo Madriga, Apient and Domian Jaraba. Yaganinema Pibekarariha, Lumudon Tatamu Miao Delu, American Suyaga, Diawan Tama Kosu Mesuin, the Manningham Bo, Nauta Tanka Yeju Murigu Tamaye, Tamamu, Pientane Yeju Murigu Luson Yema, Kailone Tedku Ape, Domu Nigi Shinaba. Digajone, American Suya Purima, Ari Kawane, Badalu, at the end of the Boda Quarter Ari Pibi, a singer now to Piamu, Talaja, now Nige and Alu, American Tawan Shudugu Kukabi, Rider Rindabuma, Popia Tabare. Tabemele, Republican Ludo, Ed Rice Lu, Ludo Matuya Piaga, a Suya Po, Teo Mushina Zeba. Poduni Jana Wama, Teo Bioso Dure, Vue, plugged in a season who pin 1972, Greeter Van Sester and Lepa and B.
As journalists, VOA is already acting by covering the crisis from the start for its international audiences, including
Myanmar.
ထောင်ချခံရတာကိုကြည်ရင်သိနိုင်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမသုံးဆွဲဘူး။ကျမတို့သတင်းထောက်တွေကိုဖိအားပေးတာခံရပါတယ်။အောက်လူတော်နိုင်ငံသားရဲ့ကော်မတီဌာနဘွဲ့ရဲ့ခေါင်းစဉ်မှာကိုပဲရိုဟင်ဂျာလူသုံးဆွဲဖို့ပြထားပေမဲ့ဒီအသုံးအနှုန်းကိုမြန်မာဆွေရကဒီမှတ်မပြုသလိုမြန်မာလူလူဂျာမှာလည်းဒီအသုံးအနှုန်းအပေါ်အခြေတင်အငြင်းပွားနေစေပါ။အောက်လူတော်နိုင်ငံသားရဲ့က
ခင
်ကိုကြကြောသိန်းပြပြသွားတာပါခုတခါတော့စက်သွင်းမေးမြန်းချက်တစ်ခုကိုတင်ဆက်ပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရရင်ပြန်လာရေးကိုနှောင့်နှေးကြံ့ကြအောင်မြန်မာနိုင်ငံဘက်ကစနစ်တကျလှုပ်ဆောင်နေတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကနယူးယောက်မြို့မှာပြောဆိုခဲ့တဲ့အပေါ်မြန်မာအစိုးရဘက်ကပေချလိုက်ပါတယ်ဒုက္ခသည်တွေနေရရင်ပြန်ရေးကြံ့ကြာနေရတာဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်နေတာကြောင့်ရယ်စတင်ရမယ့်လုပ်ငန်းတွေကိုအချိန်မီမဆောင်ရွက်တဲ့အတွက်ကြောင့်ဖြစ်တယ်လို့ရခိုင်ပြည်နယ်တွင်ဒုက္ခသည်ပြန်လည်နေရာခြားရာကြီးဆိုင်ရာကော်မတီ UEHRD ရဲ့ဒုက္ခထားလည်းဖြစ်လူကယ်ပြန်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ်ဒေါက်တာဝင်းမြတ်အေးကို VOA မြန်မာပိုင်းအစီအစဉ်အက်ဒီတာဦးသိမ့်ထိုက်ဦးဆက်သွယ်မေးမြန်းရမှာသူကအခုလိုစတင်ပြချပါတယ
်။အဓိကတော့လေကျွန်တော်တို့ကဟိုလုံထုံးလုံနီးဥပဒေဟိုတတ်မှတ်တဲ့အတိုင်းအကုန်လုံးလုပ်တယ်။အဲ့တော့ဒီဟာကြီးကျွန်တော်တို့ကနေဒီဂရင်းဂတ်ဒေ့ရှ်ဘက်ကိုပြန်တော့ထွက်သွားတဲ့ဒုက္ခသည်တွေကိုပြန်လက်ခံဖို့ဆိုတော့အစိုးရကဆက်ရှိပြန်လက်ခံမယ်ဆိုတာလည်းကြီးညာထားတဲ့ကမ္ဘာကိုဆက်ရှိပြန်လက်ခံမယ်အစီအစဉ်တွေကိုလည်းကျွန်တော်တို့လုံဆောင်ရမယ့် step တိုင်းကိုကျွန်တော်တို့ကတွားနေတယ်ကျွန်တော်တို့နိုင်ငံကအဲ့ဒီဒါပေမဲ့တစ်ဖက်ကကြုံပြန်တာကနှီးနေတာတကယ်တော့အဲ့ကျွန်တော်ထင်တော့ဒီပြောတဲ့ဝင်ကျုပ်ကဝင်ကျုပ်အနေနဲ့ပေါ့နော်အောက်မှာတကယ်ဆောင်ရွက်နေတဲ့အဆင့်တွေမှာနော်ကျွန်တော်တို့ကလုပ်နေတဲ့လုပ်ငန်းတွေရဲ့တစ်ဖက်ကတုံ့ပြန်တဲ့လုပ်ငန်းတွေကိုအမှန်တကယ်အတိုင်းပဲအောက်ခြေရဖြစ်နေတာများမသိလို့လားပေါ့နော်အဲ့လိုပြောတာအားအသင့်စရာဖြစ်တယ်ကျွန်တော်တို့အတွက်တော့ဒါကြောင့်ကျွန်တော်ဆောင်ရွက်ချက်တွေကအမှန်တိုင်းအပြည့်အစုံ အတိအကျအသဘောတူတဲ့အတိုင်းအကုန်လိုက်လုပ်နေတာမလုပ်တာတစ်ခုမှမရှိဘူးကျွန်တော်ကမြန်မြန်ဖြစ်စေချင်လုံးလုံးကျွန်တော်တို့မှာကြိုတင်ပြီးတော့ဆောက်ထားတဲ့အိမ်ဒီဘာတွေတောင်မှချိမ့်သိမ့်နေရတာအကုန်လုံးဒီစခန်းတွေရောဘာရောချိမ့်သိမ့်နေရတယ်ချိမ့်သိမ့်နေရဆိုလူမရှိသေးလို့အဲနိုင်ငံသားဖွဲ့လာကြည့်လဲအဲလူလည်းမရှိသေးပါလားမရှိသေးမလဲတစ်ဖက်ကမှမပို့သေးတာပို့မှရမှာလीကျွန်တော်ကလက်ခံကြည့်ပါတယ်လို့လည်းပြောပြီးပြီလက်ခံမယ်အစီအစဉ်တွေကိုလည်းဇက်တိုက်ဆောင်ရွက်ပြီးပြီတစ်ဖက်ကပို့မှရမှာလीပို့တဲ့အစီအစဉ်မှာမရမစသေးတာဖြစ်နေတာကျွန်တော်ဘက်ကအသင်သင
်ဟုတ်ကဲ့
ဒါကိုကျွန်တော်ကပြောချင်တာပါနောက်ပြီးပြောတယ်ဆိုတော့ဟိုကျွန်တော်ထင်တယ်အောက်ချိန်မှာတကယ်ဖြစ်နေတာတွေကိုပဲဟိုကျွန်တော်အားနေသွားတာပေါ့နော်အဲ့လိုပြောတော့အဲ့ဒါပါပဲ
ဟုတ်ကဲ့ဟုတ်ကဲ့ဟိုဒုက္ခတွေတွေကြားမှာဒီမြန်မာနိုင်ငံကိုပြန်ဖို့အတွက်စီစဉ်နေတဲ့ပတ်သက်ပြီးတော့သူတို့တိတ်မသိဘူးနောက်ပြီးတော့ဒီစီစဉ်ရေးကတ်တွေမရောက်ဘူးဆိုတဲ့သတင်းမျိုးတွေလည်းထွက်နေပါတယ်ခင်ဗျာတာဝန်ရှိသူတွေအဲ့သတင်းတွေရောဟုတ်ပါသလားခင်ဗျာ
ဟုတ်ဒုက္ခတွေတွေကတကယ်ပြန်ရမယ့်အစီအစဉ်ဘလို့မှမသိဘူးဆိုတာအမှန်ပဲကျွန်တော်ကနေပြီးတော့လုံးတင်လုပ်ခဲ့တာကျွန်တော်တို့အကုန်လုပ်ပြီးအကုန်ပို့ပြီးပြီဒါပေမဲ့တစ်ဖက်နိုင်ငံကပူးပေါင်းပါဝင်ဆောင်ရွက်မှရမှာသူတို့လည်းပူးပေါင်းပါမယ်လို့လည်းပြောသွားပြီနိုင်ငံကြီးဝင်ကြီးကိုယ်တိုင်လာတယ်အဖွဲ့နဲ့လာပြီးပြောသွားတယ်ဒါပေမဲ့မစသေးတာကျွန်တော်ကလည်းပြန်ပြီးအံ့ဩတယ
်နှစ်နိုင်ငံကြားဒီသဘောတူစာချုပ်လွှာကဇန်နဝါရီလ23ရက်နေ့တွေကထုတ်ခဲ့ပြီးတော့စဖို့ဆိုပြီးတော့လုပ်နေတာပါခင်ဗျာဘာကြောင့်နှောင့်နှေးတယ်လို့ရောကျွန်တော်ပြောလို့ရမလဲအတိအကျပေါ့နော
်ဘာကြောင့်နှောင့်နှေးတယ်လို့ပြောလို့ရဆိုအခုနဲ့ကျွန်တော်ပြောတဲ့အတိုင်းပဲဒီအစီအစဉ်အတိုင်းကိုလုံးဝမဲ့အစီအစဉ်အတိုင်းကိုတစ်ဖက်မှာမစသေးလို့ဥပမာဒီတည်ရမယ့်ပုံစံကြီးစခန်းကြီးတွေရောက်ရမယ်မရောက်ဘူးလေကျွန်တော်တို့ကိုယ်တိုင်တောင်းတော့လည်းမရောက်ဘူးအခုနောက်ပိုင်းလည်းမရောက်သေးဘူးအဲ့လိုဖြစ်နေတော့အဲ့အန်ဒီပထမဆုံးဓမ္မတိစရမယ့်ကိစ္စမစနိုင်သေးလို့ဒါကြီးကအဆက်အသွယ်ဒီလိုမစနိုင်သေးတဲ့ကိစ္စပဲစရမယ့်ကိစ္စဆက်လိုက်ပြီးဆိုရင်လက်တက်ကြီးဖြစ်သွားမယ်ဒါ process ကြီးပဲလေ
ဟုတ်ကဲ့ခင်ဗျာ
arrangement ကရှိပြီးသားပဲတင်းနှစ်သုံးလေး SOP ရှိပြီးသားဘာပြီးပါလုံးမယ်ဘာပြီးပါလုံးမယ်ဘာပြီးပါလုံးမယ
်အရေးအတွက်ဒုက္ခတဲ့အရေးအတွက်နဲ့ပတ်သက်လို့လည်းအငင်းပွားမှုတွေရှိနေတယ်လို့သတင်းတွေမှာဖော်ပြပါတယ်မြန်မာပြည်ကတသန်းလာတယ်ဆိုပြီးဘင်္ဂလားဒေ့ရှ်ဘက်ကပြောတယ်မောင်တော့ကန်အုပ်ချုပ်မှုအုပ်ချုပ်ရေးမှုကကြတော့၄သိန်းပဲရှိတယ်လို့ပြောပါတယ်ခင်ဗျာ
အဲ့ဒ
ီအရေးအတွက်နဲ့ပတ်သက်လို့ငင်းပွားမှုတွေကရောဒီနှောင့်နှေးကြံ့ကြတဲ့အထက်မှာအဓိကအဟံတာဖြစ်စေတယ်လို့ပြောလို့ရမှာခင်ဗျာ
ဒီကနေ့တော့ကျွန်တော်ထင်တယ်ဘယ်လိုလုပ်နိုင်ဒီတင်ကြမှုရှိနိုင်မလဲအခုပဲလာပါအောင်တော့တဖြည်းဖြည်းနဲ့လာနေရမှာဖြစ်တဲ့အတွက်ကြောင့်စလို့ရနေတာဟာမြန်မြန်စလို့ဒီရေတက်ပြဿနာကလည်းတေချာစီစစ်ပြီးမှလက်ခံဆောင်ရမှာဖြစ်ဖြစ်ကြာရေတွက်နဲ့ပတ်သက်ရင်ကျွန်တော်ဘက်ကတော့ပြဿနာမရှိဘူးပြဿနာမရှိဘူးကျွန်တော်တို့ကမှန်မှန်ကန်ကန်စီစစ်ပြီးတော့ဆောင်ရမှာဖြစ်တဲ့အတွက်ကြောင့်အရေးအတွက်ကိုကျွန်တော်ကမပူဘူးမပူဘူးဆိုတာကျွန်တော်အမှန်တိုင်းပဲအရေးအတွက်ကသူ့ဘက်သူထွက်ပေါ်လာလိမ့်မယ်ဘလို့ပဲပြောနေပြောနေအရေးအတွက်အမှန်ထွက်ပေါ်လာမှာပဲ
ဝန်ကြီးဒေါက်တာဝင်းမြတ်အေးကိုကိုသိန်းထိုက်ဦးဆက်သွယ်မေးမြန်းခဲ့တာပါခင်ဗျာ။လာမယ့်စနေည VOA တိုက်ရိုက်လေလံအစီအစဉ်မှာပါရီဆွေးနွေးကြမှာပါလေ
။ဟုတ်ကဲ့ရှင်။မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်တပ်တာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်ရေးယူဖို့တိုက်တွန်းလှုံ့ဆော်မှုတွေဖြစ်ပေါ်လာနေပါတယ်။စစ်တပ်အပေါ်ဖိအားပေးဖို့ကြိုးပမ်းမှုတွေဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းမှုတွေအတွက်ဘလောက်ချီတောင်းအားတွေဖြစ်လာနိုင်ပါလဲ။ပြည်လဲတည်မြဲရေးကိုရောထိခိုက်နိုင်ပါသလားဆိုတာတွေကို FOES စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FOES ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသားဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းလက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ
။တရရဲ့လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ပါတယ်။အခုတော့ရှမ်းပြည်နယ်ဘက်ကအခြေအနေကြည့်အောင်ပါ။ UWSA ခေါ်ဝါတက်ဖွဲ့ထင်းချုံရဒေတာမိုင်းပေါက်နယ်မှာခရီးရန်ဖျားကြောင်း50ကျော်ပိတ်ခံရပြီးအမှုတော်ဆောင်တာနာဝန်ထမ်း90ကျော်ကိုထိန်းသိမ်းထားကြောင်းလာဟုနှစ်ချင်းခရီးရန်အဖွဲ့ချုပ်တာဝန်ရှိသူတွေကပြောပါတယ်။ဒီရေးခင်းကိုငြင်းငြင်းချင်းချင်းနဲ့ပြေလည်စေဖို့အတွက်အစာရှောင်စူတောင်းကြဖို့အဖွဲ့ချုပ်ဝင်အသင်းတော်တွေကိုတိုက်တွန်းထားပါတယ်။အခြေအနေကိုတော့ VOA သတင်းတော်ကိုမိုးစောတင်ပြမှာပါ
။ဟုတ်ကဲ့ UWSA ကဝါဒီတွေးစီးညင်ညီရေးတက်မတော်ထိန်းချုပ်ရာရှမ်းပြည်နယ်အထူးဒေသနှစ်မှာဒေလလယ်လောက်ကစတင်ပြီးဘာသာရေးအရကျင်းမာမှုတွေရှိခဲ့ရာကအခုဆိုရင်ပိတ်သိမ်းလိုက်တဲ့ခရယံဖျားကြောင်60ကျော်လောက်ရှိလာကြောင်းဘာသာရေးခေါင်းဆောင်တွေကပြောပါတဲ့။အထူးဒေတာနှင့်မိုင်းပေါက်နယ်အတွင်းကအခြေအနေကိုလာဟုနှစ်ချင်းခရယာအဖွဲ့ချုပ်ကတာဝန်ရှိသူတဦးကအခုလိုပြောပါတဲ
့အဲဒီလမ်းလမ်းဆရာရှိခိုးကြောင်းက90လောက်ကျောင်းပိတ်ခံရတယ်နောက်3ကျောင်းက ခေခါရတယ်။နောက်တမဆရာ90မှာပါကခါစီပြီးတော့ဖိတ်ဖိတ်ထားတယ်။အခုချင်းကလုတ်ပြီးမှုဒီတိုင်းကိုသွားတယ်။ကျောင်းသူကျောင်းသား50တူကြတော့ခေါ်တော့စစ်တာလုတ်ခဲ့တယ်လို့ကြားတယ်။
ဒီလိုတင်းမာနေတဲ့အခြေအနေတွေကိုအေးအေးချမ်းချမ်းနဲ့ပြည်လည်စေဖို့အတွက်လောက်နှစ်ချင်းခရိယံအဖွဲ့ဝင်အတင်းတော်တွေကိုဒီလ9ရက်နေ့မှာအစာရှောင်စုတောင်းပေးဖို့ပန်ကြားထားကြောင်းလဲသူကဆက်ပြောပါတယ
်ကျွန်တော်တို့စာဆက်ရှိခဲ့တယ်ကျွန်တော်အတင်းတော်ဒီကိုကျွန်တော်အတင်းတော်ပတ်သုံးရတဲ့ဆယ်လေးတာ school one of the school ကိုကြားဖို့ပေါ့ကျွန်တော်အဖြစ်ဖြစ်ပြနေတဲ့လူတချို့ပြန်လာတယ်အဲ့ဒီသူကတက်စီမဆောက်ဘူးကျွန်တော်တို့အလူကြီးခါထားတယ်အဲ့တော့နောက်လာစနေရက်အဆန်ဆောင်ပြီးတော့စူပါဒီလိုပဲစူပါရပဲလေ။တို့ခရာကျောင်းမှာဆိုပဲဒီလိုပဲအတင်းတော်မှာပဲတောင်းတယ
်။ဒီလိုဝိုင်းဝန်းစူတောင်းဖို့အတွက်မြန်မာနိုင်ငံနှစ်ချင်းခရိယံအတင်းကိုလည်းပန်ကြားထားပါတယ်။ဝါဒေတာမှာတာဝန်ထမ်းဆောင်ခဲ့သူဓမ္မဆရာတဦးကတော့ပန်ဆန်းနယ်မှာလည်းအ ਨੇ စုံဖျားကျောင်း15ကျောင်းလောက်ပိတ်သိမ်းခဲ့ကြောင်းပြောပါတယ်
။ပန်ဆန်းတဲ့ကတော့လကူလုံးက17ကျောင်းအထိရောက်ပြီးနောက်အဲ့ဒီဆော့ဖ်ဝဲကျွန်တော်တို့ပြန်ပြီးရတာ15ကျောင်းပေါ်နေပြီ။ဒါတချို့ဝါအတင်းတော်ကြီးလည်းပါတယ်ဆိုရင်အလုံး15ကျော်သွားပြီ။
ဒီလိုဖျားချောင်းတွေပိတ်သိမ်းတာဟာလာဟုလူမျိုးတွေအများစုနေထိုင်ရာမိုင်းပေါက်နယ်မှာသာမကမိုင်းဖြန်ပန်ဆန်ဟိုတောင်းနဲ့ဝါဒေတာမြောက်ပိုင်းတွေမှာပါဖြစ်ပွားနေကြောင်းတချို့သာသနာပြုတွေကဝါလူမျိုးတွေရဲ့ရိုးရာနှက်ကိုးကွယ်မှုကိုစန့်ကျင်တာအစွန်ရောက်တဲ့ဘာသာတွတ်သွဲမှုတွေဆောင်ရွက်တာတွေရှိတယ်လို့ကြားသိရကြောင်းလည်းပြောပါတယ်ထင်းသိမ်းထားတဲ့တသနာဝန်ထမ်း90ကျော်ရဲ့အခြေအနေနဲ့ပတ်သက်လို့ UWSA ရဲ့လာရှိုးဆက်ဆံရေးယုံဒုတော်ဝန်ခံဦးညူရန်ကိုမေးမြန်းရမှာတော့အစွန်ရောက်တဲ့တချို့ဘာသာရေးဆရာတွေကြောင့်စီလုံးရေးထိခိုက်မှာဆိုလို့ဝင်ရောက်ထင်းသိမ်းလိုက်တဲ့သဘောဖြစ်ကြောင်းအလုံးအစင်ပြေလိမ့်မယ်လို့ယုံကြည်ကြောင်း Facebook Messenger ကတစ်ဆင့် VOA ကိုပြန်လည်ဖြေဆိုပါတယ်ဒီလ24ရက်နေ့ကတော့ခရီးယံဘာသာရေးဆရာတွေကိုခေါ်ယူစစ်ဆေးတာတွေဆောင်ရွက်နေကြောင်းဘဟုရဲ့ခွင့်ပြုချက်မရပဲဆောက်လုပ်တဲ့ဖျားချောင်းတွေကိုဖျက်သိမ်းခဲ့ကြောင်းနဲ့ဝတ်ပြည်နယ်ပြတ်ထန်းဥပဒေကိုကျော်လွန်တဲ့အစွန်းရောက်တဲ့မြေတိဘာသာကိုမှလက်မခံကြောင်းဖြေဆိုထားပါတယ်
။ကိုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုရေဒီယိုအစီအစဉ်ပြပြချင်းမှာပဲည9:00 ခွဲထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jerusalem ကနေဖမ်းယူရှုစားနိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးပြောပြပေးပါအောင်ဗျာ။
အမေရိကန်တရားဝင်ချုပ်တရားသူကြီးဖြစ်အမည်စင်းတင်သွင်းခံထားတဲ့ Brett Kavanaugh နဲ့သူဆက်ကျော်သက်ရွယ်ကလိမ်မဲဆိုင်ရာအနိုင်ကျင့်တာခံရတယ်လို့ဆွဆွဲထားတဲ့အမျိုးသမီးတို့ဒီနေ့အထက်လွှတ်တော်ကျန်းနာပွဲမှာတီးခြားစီထွက်ဆိုသွားကြမှာဖြစ်ပါတယ်။ထက်တန်းကျောင်းသားဘောကပါတီဘောတစ်ခုမှာအနိုင်ကျင့်ခံခဲ့ရကြောင်းဆွဆွဲထားတဲ့ Christine Blasey Ford ကတော့သူကြုံခဲ့ရတာတွေကိုထွက်ဆိုသွားမှာပါ။ထက်လွှတ်တော်တရားရေးကော်မတီရှင်းပေါ့တီးခြားထွက်ဆိုသွားမဲ့တရားသူကြီး Kavanaugh ကတော့လိမ်မဲဆိုင်ရာအနိုင်ကျင့်တဲ့အကြောင်း Ford အပြင်တခြားအမျိုးသမီးတွေရဲ့ဆွဆွဲချက်တွေအားလုံးကိုအပြင်းထန်ငင်းဆန်ထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရားရုံးချုပ်တရားသူကြီးဖြစ်ဆိုဖြူထားတဲ့သူနဲ့ပတ်သက်လို့နိုင်ငံရေးအရာခြေတင်ဖြစ်နေတဲ့အတွက်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုတွေကိုစုံစမ်းစစ်ဆေးရမှာကြီးကြပ်ရတဲ့လက်ထောက်ရှိနေချုပ်ယာယီဝါဖေရှားခံရမယ်အရေးလက်တလုံးစိုက်ထားမယ်အလားအလာတွေရှိနေပါတယ်။သမ္မတထရန့်ကိုဖေရှားနိုင်မယ်ထောက်ထားလို့ရရှိအောင်လျှို့ဝှက်မှတ်တမ်းတင်မှုဒုတိယရှိနေချုပ်ရော့ရော့ဇန်စတိုင်းကအကြံပြုခဲ့တဲ့အကြောင်းနယူးယောက်တိုင်းသတင်းစာကဖော်ပြခဲ့ရတဲ့ပတ်သက်ပြီးဒုတိယရှိနေချုပ်နဲ့သမ္မတတို့ဒီနေ့တွေ့ဆုံမှုအစောပိုင်းမှာကစီစဉ်ထားကြတာဖြစ်ပါတယ်။အမေရိကန်ရဲ့စီးပွားရေးပိတ်ဆို့တံခါးမှုအသစ်တွေကိုအယူအနေနဲ့ရှောင်ရှားလို့ရယ်ဆိုရင်တော့ပြန်လည်ဆွေးနွေးမှုရစတင်မှုအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဒီရန်ကနျူကလ িয়ার စီစဉ်နေဆွလုပ်ပြီးအပြန်အလှန်အနေနဲ့တံခါးမှုတွေဖိရှားဖို့သဘောတူထားတဲ့ကမ္ဘာ့အရေးကြီး၆နိုင်ငံနဲ့အယူအနေတို့ရဲ့2015ခုနှစ်သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်လိုက်တဲ့နောက်ပတ်သက်လို့လည်းသမ္မတထရန့်ကကာဝယ်ပြောဆိုခဲ့တာပါ
။ကျေးဇူးပါခင်ဗျာ။တင်ပြချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လွှင့် engineer ကတော့ Vasco Volaric ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00ထိ9.2925ရူကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2:00ကြာညာ9:00မှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်ပါဗျာ။ကျွန်တော်ညဝင်းအောင်ပ
This program has come to you from the Voice of America, Washington. From what